မင်္ဂလာပါခင်ဗျာ။ယောက်ခရီကြောင့်ကမ္ဘာလယ်မှာမျက်နှာပြက်စရာဖြစ်နေတဲ့ကြောင်းမြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။နိုဝင်ဘာ12ရက်နေ့ကပြည်ထောင်စုလွှတ်တော်ကိုလာရောက်လေ့လာတဲ့မွန်ပြည်နယ်ချောင်းဆုံမြို့နယ်က NLD ပါတီဝင်တွေနဲ့တွေ့ဆုံစဉ်မှာဒေါအောင်ဆန်းစုကြည်ကအခုလိုပြောခဲ့တာ
။ကမ္ဘာနိုင်ငံမှာဆိုလို့ရှိရင်ဒီလတဲ့အတိုင်းညီညွတ်ပြီးပြည်ပကပေါ်တိုင်းသားပြည်ပကပေါ်တိုင်းပြည်ပကလောဖြစ်နေတဲ့အခါကျကမ္ဘာလယ်မှာဒီမှာတမ်းမဘယ်လိုပြောရမလဲ။ပြောစရာဖြစ်တာမျက်နှာနေတာတော့မဟုတ်ပြောပေမဲ့အဲဒီဥစားမျက်နှာဖြစ်တာမျက်နှာပြင်ဖို့ရှိအဲ့ဒါတွေကျွန်တော်ရှောင်တာလူတိုင်းလူတိုင်းကကိုရှိလူတိုင်းလူတိုင်းကကိုမှတောင်းရှိရဲဆိုတာဒီရ
ဒါတော့ဒေါအောင်ဆန်းစုကြည်ပြောကြတော့ပါခင်ဗျာဖက်ဒရယ်ပြည်ထောင်စုပုံစံကိုကြည့်တဲ့အခါမှာခေါင်းအေးအေးနဲ့ညှိနှိုင်းတိုင်ပင်ပြီးတော့ဖြစ်နိုင်ချေပုံစံကိုကြည့်ရမယ်လို့လည်းဒီဘွဲမှာဒေါအောင်ဆန်းစုကြည်ကပြောပါတယ်ဒါအပြင်တိုင်းရင်းသားတွေကဥဆောင်ပြီးတော့အမျိုးသားရင်ကြားစည်းကိုလှုပ်ဆောင်ရမှာဖြစ်တဲ့အကြောင်းပြည်နယ်တွေနဲ့တိုင်းရင်းသားတွေဟာအရေးကြီးတဲ့အကြောင်းပြည်နယ်တွေကနားလည်ပေးမှသာပြည်မအနေနဲ့နေသားမှာဖြစ်တဲ့အကြောင်းလည်းဒေါအောင်ဆန်းစုကြည်ကထည့်သွင်းပြောကြားတော့ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေစတင်လိုက်ကြတဲ့အခါတကဘာလုံးကချီးကျူးဝမ်းမြောက်ကြရသလိုပေါ်ပေါက်လာတဲ့အကြမ်းဖက်ပြည်ပခန့်တွေနဲ့ပတ်သက်လို့လည်းစိတ်မချမ်းမမြေဖြစ်ကြရတဲ့အကြောင်းအမေရိကန်သမ္မတဟောင်းဘီကလင်တန်ကနိုဝင်ဘာ15ရက်နေ့ကပြောကြားလိုက်ပါတယ်။ရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေကိုတွေ့ဆုံပြီးဟောပြောရမှာသူ့ရဲ့သမရသက်တမ်း20အတန်းကဘာတဝန်းမှာကြုံတွေ့ခဲ့တဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုတွေအကြမ်းဖက်ပြည်ပခန့်တွေနဲ့ပတ်သက်လို့ပြောကြားရမှာမစ္စတာကလင်တန်ကအခုလိုပြောလိုက်တာဖြစ်ပါတယ
် Because everywhere on earth people are tired of people killing each other and
ကြောင်းလဲတွေကိုကြားရတိုင်းတကဘာလုံးကချီးကျူးဂုဏ်ယူကြပါတယ်ဒါပေမဲ့မတူညီတဲ့လူအဖွဲ့အစည်းတွေကြားမှာအကြမ်းဖက်ပြည်ပခန့်တွေဖြစ်တယ်လို့သိရတဲ့အတွက်အင်မတန်စိတ်မချမ်းမမြေဖြစ်ခဲ့ကြပါတယ်။ဘာကြောင့်လဲဆိုတော့ကမ္ဘာတဝန်းမှာလူချင်းချင်းသတ်ဖြတ်တာတွေဟာမမြင်ချင်းမကြားချင်းလောက်အောင်ကြုံတွေ့နေကြရတာကြောင့်ဖြစ်ပါတယ်လို့သမရဟောင်းကလင်တန်ကပြောကြားခဲ့ပါတယ်
။အခုတစ်ပတ်သတိထားမိတဲ့နောက်ထပ်စကားတစ်ခွန်းကတော့သမရရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်ပြောကြားလိုက်တဲ့စကားတစ်ခွန်းဖြစ်ပါတယ်။အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC မြန်မာခီးစင်နဲ့ပတ်သက်ပြီးမြန်နိုင်ငံကမြို့ကြီးအတော်များများမှာဝေဖန်ဆန့်ကျင်ဆန္ဒပြနေကြတာတွေနဲ့ပတ်သက်ပြီးဥယျာဉ်ထွတ်တုံ့ပြန်ပြောကြားရတဲ့စကားတစ်ခုဖြစ်ပါတယ
်။အရင်တော့ကပြောပြအေး OIC ကမြန်မာနိုင်ငံအကြောင်းသူတို့ကုလသမဂ္ဂကဘာမှဆိုနေတဲ့ခါမှာသူတို့တခါမရောက်ဘူးနဲ့ပြောနေတာ ਉਹ တစ်ဖက်ကြားတဲ့သတင်းတွေရပဲသူတို့ကပြောတော့ကျွန်တော်ကလာကြည့်ဒါကိုကျွန်တော်သူတို့ဖိတ်လိုက်တာရုံးဖွံ့ဖို့ကိစ္စတွေဘာမှဆိုင်ဘူးကျွန်တော်နိုင်ငံရဲ့နိုင်ငံတကာမူဝါဒရနိုင်ငံတကာအဖွဲ့အစည်းတွေကမ္ဘာနိုင်ငံအားလုံးနဲ့ကျွန်တော်ရင်းနှီးစွာဆက်ဆံနေတယ်အဲ့တော့နိုင်ငံတကာအဖွဲ့အစည်းအနေနဲ့ကျွန်တော်နိုင်ငံရဲ့အခြေအနေမှန်ကိုလာပြီးတော့လေ့လာခွင့်ရမယ်ဆိုရင်ကျွန်တော်နိုင်ငံပြည်ပြောင်းလဲရေးနဲ့တွားနေတဲ့ကိစ္စမှာနိုင်ငံတကာအတိုင်းအဝန်ပို့နားလည်မှာပေါ့အဲ့တော့ဒီဟာကိုအထောက်အပံ့ပြုဖို့တော့ကျွန်တော်ကလှုပ်တဲ့အခါမှာတချို့တွေကအဖွဲ့နာမည်ကိုကြည့်ပြီးတော့မှဘာကြီးလှုပ်တော့မှာပဲညာကြီးလှုပ်တော့မှာပဲဆိုတော့မှလှုံ့ဆော်တာမျိုးတွေရှိတယ်ပေါ့အဲ့တော့ဒါမှမဟုတ်ပြည်သူအနေနဲ့ကတော့ဒါတွေကိုကျွန်တော်တို့အလွယ်တကူမယုံသေးခြင်းဘူးနိုင်ငံတော်အစိုးရအနေနဲ့ကတော့ဒါဟလာမိမိရဲ့ချုပ်ချာအာဏာကိုထိခိုက်မဲ့ကိစ္စမျိုးတော့ကျွန်တော်ဘယ်တော့မှလုပ်မှာလည်းမဟုတ်ဘူးလေ
။အဲဒီတစ်ပတ်အတွက်မှာထူးထူးခြားခြားမှတ်သားမိတဲ့ဇာတ်ရည်ထဲမှာမြန်မာနိုင်ငံရဲ့အရန်ငွေကြီးနဲ့ရွှေပမာဏကိုနှစ်ပေါင်း90ကျော်မှာပထမဆုံးလူသိထင်ရှားထုတ်ဖော်ပြောကြားလိုက်တဲ့ဇာတ်ကိုလည်းသတိထားမိပါတယ်။နိုင်ငံပိုင်ရွှေပမာဏဟာ9တန်းကျော်ရှိပြီးတော့နိုင်ငံခြားငွေပိုင်ဆိုင်မှုပမာဏဟာအမေရိကန်ဒေါ်လာ10ဘီလီယံကျော်ရှိတယ်လို့မြန်မာနိုင်ငံတော်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဒေါက်ခင်ဆောဦးကနိုဝင်ဘာ12ရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြောကြားခဲ့ပါတယ
်။2013ခုနှစ်အောက်တိုဘာလ29ရက်နေ့မှာရှိတယ်။နိုင်ငံတော်ကပိုင်ဆိုင်တဲ့ရွှေပမာဏဟာတန်ရှည်9.159တန်ခန့်ရှိပါတယ်။နိုင်ငံတော်ရဲ့နိုင်ငံခြားသုံးငွေပိုင်ဆိုင်မှုပမာဏစုစုပေါင်းက8.13ဘီလီယံခန့်ရှိပါကြောင်းတင်ပြအပ်ပါတယ်
။ရှေးဦးကလေးတငယ်ပြုစုပြုထောင်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာဥပဒေကြမ်းပုံမှန်34မှာပြည်မှုပြစ်ဒဏ်တွေနဲ့ပတ်သက်ပြီးထည့်သွင်းရေးသားထားတဲ့အပေါ်မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကကန့်ကွက်ဆွေးနွေးလိုက်ပါတယ်။နိုဝင်ဘာ17ရက်နေ့ကပြည်သူ့လွှတ်တော်အစည်းအဝေးမှာအခုလိုကန့်ကွက်ပြောကြားလိုက်တာဖြစ်ပြီးအတိုက်ခံခေါင်းဆောင်တဦးအနေနဲ့ဥပဒေကြမ်းအဆိုပြုချက်တစ်ခုကိုပထမဆုံးအကြိမ်လူသိထင်ရှားကန့်ကွက်လိုက်တာလည်းဖြစ်ပါတယ
်။ဥပဒေကြမ်းကော်မတီကပြောသွားတာဒီမိုကရေစီလွတ်နေတဲ့အချိန်မှာပြစ်ဒဏ်ဆိုတာလိုတယ်ပြစ်မှုပြစ်ဒဏ်ဆိုတာလိုတယ်ဆိုတော့ကျမတို့ပြောင်းပြောင်းနေမှာကျမတို့ဒီမိုကရေစီနုနယ်နေတဲ့အချိန်မှာဆိုလို့ရှိရင်တရားဥပဒေစိုးမိုးရေးပေါ်ပေါက်ဖို့အတွက်ဥပဒေဆိုတာပြည်သူလူထုကိုကာကွယ်ဖို့ဖြစ်တယ်ပြည်သူလူထုကိုဒဏ်ပေးဖို့မဟုတ်ဘူးဆိုတာကိုထင်းထင်းရှားရှားပြတော့အများသိအောင်လုပ်ပေးဖို့လိုပါတယ်ဒီမှာဆိုလို့ရှိရင်ရရွာအခြေပြုအိမ်အခြေပြုဆိုတာဟာကလေးလေးတွေကိုအိမ်မှာခေါ်ပြီးတော့ထိန်းတာနေကလေးရင်းဌာနဖွင့်တာနဲ့မတူပါဘူးအဲ့တော့နေကလေးရင်းဌာနဖွင့်တာလောက်ပဲဒဏ်ကြီးလို့ပေးမယ်ဆိုရဲဆိုတာလည်းမသင့်တော်တဲ့အပြင်ပြစ်မှုပြစ်ဒဏ်ဆိုတာကိုကျမလည်းကောက်ခွက
်ဒါတော့ဆန်းစုကြည်ပြောကြတော့တာပါအခုတော့မှတ်မှတ်သားသားစကားများစီစဉ်ရအောင်လောက်ပါခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်